မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံထဲမှာအွန်လိုင်းရာဇဝတ်မှုကျူးလွန်တဲ့အလုပ်တွေကိုလုပ်ခိုင်းမှုပြန်ပေးဆွဲခံရမှာကိုစိုးရင်ပြီးတော့တရုတ်နိုင်ငံသားတွေကမ္ဘာလက်ခီးတွေတွေထိုင်းနိုင်ငံဘက်ကိုသွားဖို့ဝင်လေနေတယ်လို့ AFP သတင်းမှာဖော်ပြပါရှိပါတယ်။တရုတ်နိုင်ငံမှာပြသနေတဲ့ No More Bus လို့ခေါ်တဲ့ရုပ်ရှင်မှာတော့ထိုင်းနိုင်ငံကိုသွားတဲ့တရုတ်ခီးသွားတွေပြန်မဲဆွဲခံရပြီးတော့အွန်လိုင်းရာဇဝတ်မှုတွေကျူးလွန်မှုအခိုင်ခံရတာကိုဇလန်းဆင်ပြီးရိုက်ကူးထားတာဖြစ်ပါတယ်။ဒီရုပ်ရှင်ကတရုတ်မှာတော့တတိယလူကြိုက်အများဆုံးရုပ်ရှင်ဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်း920ကျော်ညီများတဲ့ယွမ်ငွေ 3.8 ဘီလီယံဝင်ငွေရရှိခဲ့ပါတယ်။ထိုင်းနိုင်ငံကိုသွားရင်ဘေးကင်းလုံခြုံမှုရှိမရှိဆိုတဲ့မေးခွန်းဟာလည်းတရုတ်နိုင်ငံသားတွေကြားမှာဆွေးနွေးမှုတွေဖြစ်လာပါတယ်။ပုံမှန်အားဖြင့်ဒီလိုရာသီချိန်မှာတော့ထိုင်းနိုင်ငံဘက်ကတရုတ်နိုင်ငံသားတွေအလားများပြီးတော့COVID-19 ကပ်ရောဂါကူးစက်မှုမဖြစ်ခင်2019ခုနှစ်တုန်းကဆိုရင်တရုတ်နိုင်ငံသားခရီးသည်11တန်းထိုင်းနိုင်ငံကိုလာရောက်ခဲ့ပါတယ်ရှင်။